ရန်ကုန်မြို့ကနေနေပြည်တော်ထိလမ်းလျှောက်ချီတဲ့ဆန္ဒပြဖို့စီစဉ်ခဲ့ကြတဲ့မိုးတိမိုးမီရွှေရင်းတူအလို့သမားတွေဟာတောင်ငူခရိုင်ရေနီမြို့မှာပြိမိနေခဲ့ရာကနေတာဝန်ရှိသူတွေနဲ့အလို့သမားကောင်းဆောင်တွေကြားညှိနှိုင်းဆွေးနွေးပြီးသဘောတူညီချက်၅ချက်နဲ့ဆန္ဒပြရာကနေနောက်ကျောင်းပြန်လှည့်သွားခဲ့ပြီလို့ရွှေတူတူလို့သားကောင်းဆောင်တွေကပြောပါတယ်ရွှေရင်းတူလုံသားတွေကိုရမဲသိန်းမျိုးနယ်စီကိုပို့ဆောင်တာမှာဒေသခံအာဏာပိုင်တွေအနေနဲ့လုံသမားတွေသွားကျင်တဲ့စီကိုပို့ဆောင်မပေးတဲ့အပြင်လက်ရှိထားတဲ့နေရာကိုလည်းလုံညုံရေးတင်းကျပ်ထားတာကြောင့်အခက်အခဲကြုံနေရတယ်လို့လည်းလုံသမားခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေပြည်စုံကိုတော့ VOA ရဲ့ထိုင်းချီဆက်တဲ့တော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘကိုးတိုင်းဒေသကြီးတန်ကူခရိုင်ရင်းနီမျိုးနယ်မှာ၄ရက်ကြာပိတ်မိနေတဲ့မိုးသီမှုမိရှည်သူလုံသားတွေဟာလုံသားခေါင်းဆောင်တွေနဲ့မြန်မာအာဏာပိုင်တို့အကြားညှိနှိုင်းမှုသဘောတူညီချက်ရဆန္ဒပြမှုကနေတတ်ဆုတ်ပြန်သွားပြီလို့အလုံမားကောင်းဆောင်တွေကပြောပါတယ်ဆန္ဒပြရှေသူလုတ်သားတွေကိုမြန်မာအာဏာပိုင်ကနေရမဲသိန်းကိုပို့ဆောင်ခဲ့တယ်လို့ရှေသူလုတ်သားကိုလိုင်းကြီးကအခုလိုပြောပါတယ
်ဟုတ်ပါကကျွန်တော်တို့ရမဲသိန်းကိုပြန်ရောက်နေပြီရမဲသိန်းကိုသူတို့ကားနဲ့လိုက်ပို့ပြရတယ်ဒီမတော်အချောင်းတိုက်ကိုလာပို့ပြီအဲ့မှာတော့သူကားနဲ့ပြောနေရတယ်ပြောနေပြီသူစီးရဲလောလဲနေနေတာပ
ါရှေသူလုတ်သားတွေဟာနိုဝင်ဘာလ28ရက်နေ့ကနေရမဲသိန်းကိုပြန်ခဲ့တာပါလမ်းလျှောက်ချတဲ့ဆန္ဒပြတဲ့ရှေသူလုတ်သားတွေနောက်ပြန်ဆုတ်ဖို့ဆုံးဖြတ်ရတာဟာလေမြန်မာအာဏာပိုင်တွင်နဲ့အလုသမာကောင်းဆောင်တို့အကြားညှိနှိုင်းမှုအစီအစဉ်အရပြန်ခဲ့ရတယ်လို့အလုသမာကောင်းဆောင်ကိုလှိုင်မျိုးအောင်ကအခုလူပြောပါတယ
်ကျွန်တော်မျိုးနဲ့အုပ်ချုပ်ရေးမှူးရုံးမှညှိနှိုင်းပါတယ်ညှိနှိုင်းတာကတော့အချက်၅ချက်ပေါ့နော်ရမဲသိန်းမှာကျွန်တော်တို့ကောင်းမဲ့ခင်းတဲ့နေရာတစ်နေရာတည်ပါပေါ့အဲ့နေရာကိုကျွန်တော်တို့လေထိုင်ဖို့လို့အတွက်၆ဝက်နေရာဆက်အကုန်လုံးဆင်ပြေအောင်ကုညီဆောင်ရွက်ပေးပါမယ်လို့သူတို့ပြောပါတယ်အဲနောက်တစ်ခုကကြတော့ကျွန်တော်တို့ညှိနှိုင်းဆွေးနွေးဖို့၃ရက်နေမှာရမဲသိန်းခရိုင်ရုံးမှလောက်ကန်ပေးပါမယ်လို့သူတို့ပြောပါတယ်ကျွန်တော်တို့နောက်ဆုံးအဆင့်ဆင်းပြီးတဲ့အခါမှာကျွန်တော်တို့ရဲ့သောတမခေါင်းဆောင်လေးဦးကိုပြန်လွတ်ပြီးတော့သူတို့နဲ့60ရာခိုင်နှုန်းအဆင့်ပြနိုင်မယ်ဆိုရင်ဆက်ကိုတင်ပြပေးပါမယ်။ဒါကြဲလို့ဆွေးနွေးညှိနှိုင်းတဲ့နေရာမှာလွတ်တော်ကိုယ်စားလှယ်တွေလွတ်တော်ရှင်တွေခေါ်ပိုင်ခွင့်ပြုမယ်။နောက်ကမီဒီယာသမားတွေခေါ်ပိုင်ခွင့်ပြုမယ်ပေါ့နော်။ကျွန်တော်တို့အဲ့လိုမျိုးခေါ်ပိုင်ခွင့်ပေးမယ်လို့ပြောပါတယ
်။ဒီညှိနှိုင်းစည်းဝေးကိုအစိုးရဘက်ကတပ်တုသွင်းဝန်ကြီးဌာနညွှန်ကြားရေးမှူးဦးအေးကျော်ဦးခင်သေးတောင်ငူခရိုင်အုပ်ချုပ်ရေးမှူးတို့ဦးဆောင်တဲ့ကိုယ်စားလှယ်တွေပါဝင်တယ်လို့ရွှေသူလုတ်သားဘက်ကတော့ဥလှိုင်မျိုးအောင်ရှင်းနေဦးသေးရည်သားရှင်မျိုးနယ်လှွတ်တော်ကူစလဲဥအာယုတော်ပါဝင်6ဦးပါဝင်နေတယ်လို့ကိုလှိုင်မျိုးအောင်ကပြောပါတယ်ရွှေသူလုတ်သားတွေတောင်းဆုထားတဲ့ရမဲသိန်းမျိုးနယ်ကရန်အောင်မင်းဘုန်းကြီးကျောင်းကိုတရက်ခံအာဏာပိုင်တွေကနေပို့ဆောင်ခြင်းမရှိတဲ့အတွက်အခုခါမှာရွှေသူလုတ်သားတွေဟာအစီမပြေမှုတင်တဲ့တွေ့ကြုံနေရပြီးလုံခြုံရေးတင်းကျပ်စွာစောင့်ကြည့်ခံနေရတယ်လို့လုတ်သမားကောင်းဆောင်ကိုလှိုင်မျိုးအောင်ကပြောပါတယ
်အခုဆိုလို့ရှိရင်ကျွန်တော်တို့ကရမဲသိန်းနဲ့ဝေးကွာတဲ့အပြင်မတော်ဘုန်းကြီးကျောင်းမှာရောက်နေပါတယ်ခင်ဗျာလုံးဝဲกว่าတဲ့နေရာမှာရောက်နေလို့မလို့ကျွန်တော်အနေနဲ့လက်မခံနိုင်တဲ့အကြောင်းပြောတော့ကြာခုလုံးဝမှအဆင်မပြေနိုင်တဲ့အနေအထားကျွန်တော်ရှောက်ထားတဲ့ဖုန်ကြီးကြောင်းလည်းရှိပါတယ်အဲဒါကြောင့်ပို့ပေးဖို့ပြောတော့ခုပြည်ပကနည်းနည်းဖြစ်နေပါတယ်တို့အနေနဲ့ကျွန်တော်တို့လုံးညုံကြီးတွေနဲ့ဆောင်ကြထားပြီးတရားခံနေလို့ကျွန်တော်တို့ထားတာပါလေ
ရွှေသူလုတ်သားကောင်းဆောင်နေဖြစ်ကြတဲ့ကိုရေးရီသွန်ကိုနိုင်ဝင်းကိုနေအောင်ထက်နဲ့ကိုစောနောင်တို့ဟာနိုဝင်ဘာလ23ရက်နေ့မှာနေပြည်တော်ကိုခြေတက်စင်တွင်ရင်းနှီးဆက်ကူဆက်ယုံဤမှာလုံချုံကြီးရဲတွေကနေရန်နဲ့ဖမ်းဆီးခဲ့ပြီးတော့ဒီထက်မှာကိုနေအောင်ထက်နဲ့ကိုစောနောင်တို့နှူးဟာရန်နှဲ့မှုတန်ကြောင့်ရေးသားရေးဆေးယုံမှာစေဝါကုသမှုခံနေရပါတယ်။ဖမ်းဆီးခံရတဲ့မိုးတိမိုးမီရွှေသူလုတ်သားကောင်းဆောင်၄ဦးကတော့နိုင်ငံတော်စုဘူးရန်လှုပ်ဆော်မှုပုံမှန်905ခန့်နဲ့ရေးသားရှိမျိုးနဲ့အုပ်ချုပ်ရေးမှုကနေတရားစွပ်စွထားပြီးနိုဝင်ဘာလ30ရက်နေ့မှာရုံထုတ်ဆစ်ဆင်းမယ်လို့လုတ်သမားကောင်းဆောင်တွေကပြောပါတယ်။မန္တလေးတိုင်းရမဲသိန်းခရိုင်မှာရှိတဲ့မိုးတိမိုးမီရွှေသူလုတ်သားတွေဟာအမျိုးသားကြီးပွားသုတရေးကုမ္ပဏီနဲ့သဘောတူညီထားတဲ့ဆွေမြင်တဲ့စာချုပ်ပါချက်6ချက်ကိုတောင်းဆိုတဲ့အနေနဲ့နိုဝင်ဘာလ10ရက်နေ့ကတည်းကရန်ကုန်မြို့ကနေမိုင်290กว่าဝေးတဲ့နေပြည်တော်ထိလမ်းလျှောက်ချီတဲ့ဆန္ဒပြခဲ့ကြတာပါ။အမျိုးသား69ဦးနဲ့အမျိုးသမီး9ဦးပါဝင်တဲ့ရွှေသူလုတ်သားတို့လမ်းလျှောက်ချီတဲ့ဆန္ဒပြရမှာရေနေမျိုးအယောက်မှာခေါင်းဆောင်၄ဦးဖမ်းခံရပြီးတော့လုံချုံရေးရဲတွေကနေပိတ်ဆို့ထားချင်းခံရကနေလုတ်သားခေါင်းဆောင်တွေနဲ့ဒေသခံအာဏာပိုင်တွေညှိနှိုင်းမှုသဘောတူညီချက်ကြောင့်အခုလိုတတ်ခေါက်နောက်ကျောင်းပြန်လည်ခတ်ရတယ်လို့ရွှေသူလုတ်သားတွေကပြောပါတယ်ခင်ဗျာ